အခုနောက်ဆုံးကြက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြူဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှံခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ခါရိုတွေအပါအဝင်ပြည်သူတွေစုပေါင်းပြီးတော့ဆန္ဒထုတ်ဖော်ခဲ့ပါတယ် KNU ကရဲ့မြို့သားအစည်းအရုံးရဲ့အာဇာနည်နေ့အခမ်းအနားကိုမြမတက်မတော်ကနေတားဆီးခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်နမ်တီကခရိုင်အတင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြောင်းနိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့လာရောက်တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားစားရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်မောင်တောခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တန်ဃာရိုတွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲတွေကိုဒီလ23ရက်နေ့ကတပြိုင်တည်းပြုလုပ်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ပွဲတွေမှာမောင်တော်ဘူးတီတောင်နဲ့ရသေးတောင်မြို့နယ်တွေမှာပါဝင်တဲ့မေယုဒေတာမှာရခိုင်တိုင်းသားတွေနဲ့ရခိုင်မျိုးနွယ်စုဝင်တွေတပ်ဖြတ်ခံနေရတာကိုကာကွယ်ဖို့အတွက်ပြည်သူစစ်ဖွဲ့ပေးဖို့ဘင်္ဂလီတွေကိုထောက်ပံ့ပေးနေတဲ့ UN အပါအဝင်နိုင်ငံတကာ NGO တွေကိုရခိုင်ပြည်ကနှင်ထုတ်ပေးဖို့နဲ့လက်နက်ကန်အကြမ်းဖက်သမားတွေကိုအပြစ်သက်ချေမှုန်းပေးဖို့အပါအဝင်အချက်၄ချက်ကိုတောင်းဆိုခဲ့ကြတာဖြစ်ပါတယ်အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုဩဂုတ်လ23ရက်နေ့နေ့လယ်ပိုင်းကစစ်တွေဘူးတီတောင်မောင်တော်မြောက်ဦးပုံနာကျွန်းရသည့်တောင်စတဲ့မြို့တွေမှာအင်အားတောင်းတဲ့ချီပါဝင်ပြီးတပြိုင်တည်းပြုလုပ်ခဲ့ကြတာပါလက်ရှိမေယုဒေတာမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုးချထားပြီးဘူးတီတောင်နဲ့မောင်တော်မြို့နယ်တွေမှာညမထွက်ရအမိန့်ကိုနှစ်လတိုးထားသလိုရသည့်တောင်မြို့နယ်ကကျေးရွာအုပ်စု17စုကိုလည်းညမထွက်ရအမိန့်ထုတ်ပြန်ထားပါတယ်
NCA ပြည်ကြလက်မှတ်ရေးသူသားတဲ့ KNU ကရင်မျိုးသားစည်းရုံးရဲ့ကရင်အာဆာနီနေအခမ်းအနားမှာစည်းရပြခမ်းအနားမလုပ်ဖို့မြောက်ဒီမြို့နယ်နှုတ်ဖိုးရွာမှာပြုလုပ်တဲ့ခမ်းအနားတွင်မြမတပ်မတော်ကနေလက်နက်ပြည်စုံနဲ့ဝင်ရောက်တားဆီးခဲ့ပါတယ်။ဩဂုတ်လ10ရက်နေ့ကရင်အာဆာနီနေကျင်းပအချိန်မှာမြောက်ဒီမြို့သင်္ကန်းညင်တောင်ခြေဆိုင်မြမတပ်မတော်စစ်ကူကဲရေးဌာနချုပ်အမှတ်8တပ်မှုနဲ့သူအင်အား30ကျော်လက်နက်ပြည်စုံနဲ့ဝင်ရောက်လာတဲ့အတွက်အာဆာနီနေခမ်းအနားမပြည့်စုံပဲပြက်ပြဲသွားရတယ်လို့ရွာခံတွေကပြောပါတယ်။KNU ထိန်းချုပ်နယ်မြေထဲမှာပွဲကျင်းပရင်စစ်ရေးပြပါပါရမှာဖြစ်လို့မြည်သူမှဝင်ရောက်တားဆီးလို့မရဘူးလို့အဆိုပါတားဆီးတဲ့လို့ရပေါ်မှာကရင်မျိုးသားလူမျိုးကြီးတပ်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောကျော်နီကပြောပါတယ်။နှုတ်ဖိုးရော်ဟာ KNU တပ်မှ6ရက်အစုစစ်ကြောင်းနယ်မြေအတွင်းမှာရှိပြီးအဲ့ဒီခန်းသားမှာ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူသူစေဖို့လည်းတက်ရောက်နေပါတယ်။
မြန်မာအစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ကချင်ပြည်နယ်တနိုင်းမြို့နယ်လဝကြီးရွာသား3ယောက်ကိုလွှတ်ပေးဖို့အတွက်မိသားစုဝင်တွေကဩဂုတ်လ17ရက်နေ့မှာသတင်းစာရှင်းလင်းပွဲနဲ့အတူအစိုးရထံစာရေးပို့တောင်းဆိုမှုတွေပြုလုပ်ခဲ့ပါတယ်။ဇွန်လ20ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးလမ်းနော်ကြာဇွန်လ31ရက်နေ့ကဖမ်းဆီးခံခဲ့ရတဲ့ဦးကမန်ကြလာနဲ့ဦးလပန်ကမ်ထွေတို့ကိုအစိုးရတပ်ကအခုထိဘယ်မှာဖမ်းဆီးထားတာမသိရတဲ့အတွက်အသက်အန္တရာယ်ကိုစိုးရိမ်ပြီးအခုလိုတောင်းဆိုလိုက်တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ဦးလပန်ကမ်ထွေနဲ့ဦးကမန်ကြလာကိုတနိုင်းမျိုးကနေလဝါကြီးရွာအစင်းလမ်းမှာအစိုးရစစ်တပ်ဒွန်းပောင်းအခြေချခလာရ290ခွန်းကဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။ဖန်စီခံရမှုနောက်ဆက်တွဲအခြေအနေတည်င်းအတိအကျမရရှိသေးဘူးလို့မိသားစုဝင်တွေကပြောပါတယ
်။ရှမ်းမြင်းနဲ့လာရှုမြို့နယ်ကျေးရွာတွင်ဖြတ်တန်းသွားတဲ့ကားနှစီးကိုအစိုးရတပ်မတော်စစ်ကြောင်းကပြစ်ခတ်လိုက်တဲ့အတွက်တရားမဲ့ရာကြလွန်းတဲ့အတွက်လှုပ်တော်သွေးမှာစင်ပြသွားမယ်လို့အမျိုးသားလှုပ်တော်ကုစလဲဆိုင်းဝမ်လျံခန်းကပြောပါတယ်။ပြီးကြတဲ့ဩဂုတ်လစီးရင်နေတုန်းကလာရှုမြို့နယ်နမ်မတူမြို့အကြားဤနန်းကျေးရွာတွင်မှနမ်မတူကနေလာရှုဘက်ကိုလာနေတဲ့အရကားနှစီးကိုအရှိမျောက်ပိုင်းစစ်ဌာနချုပ်လောက်ခံတပ်မတော်စစ်ကြောင်းကပြစ်ခတ်ခဲ့တာပါ။ကြည့်ကမှုချကာနစီကိုသိမှန်တဲ့ပြင်ရွာသားတွေရဲ့နေအိမ်သုံးလုံးလည်းထိခိုက်ပျက်စီးတာကြောင့်ကျေးလက်လူစုလုံခြုံရေးနဲ့စိုးရိမ်ထိလမှုကိုကုစားပေးဖို့နောက်နောက်ရက်ွက်တွင်အကြောင်းမဲ့ပြေကမှုတွေမပြုလုပ်ဖို့လှုပ်တော်သွေးမှာတင်ပြတောင်းဆိုသွားမယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကအမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်ဝမ်လျံခန်းကပြောပါတယ်
ကချင်ပြည်နယ်မှာအစိုးရစစ်တပ်နဲ့ကချင်လူလတ်ရေးတပ်မတော်ခင်အင်ကြီးချာ2012ခုနှစ်ကတည်းကတိုက်ပွဲတွေဖြစ်ပွားလာတဲ့တခြားတိုက်ပွဲဖြစ်စဉ်အတွင်းအစိုးရတပ်မတော်ဘက်ကမတရားအသင်းဆက်သွယ်မှုပုံမှဆက်ခွန်တင်တဲ့ဖမ်းဆီးမှုတွေရှိနေခဲ့ပါတယ်။ဩဂုတ်လ17ရက်နေ့ကအစိုးရတပ်များကကုစုံရွာအတွင်းဝင်ရောက်ပစ်ခတ်ခဲ့ခြင်းဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့ဆီယာမဝယ်ဆိုင်နဲ့ရွာသား12ဦးကိုဩဂုတ်လ13ရက်နေ့ကပြန်လွတ်ပေးလိုက်ပါတယ်။သူတို့နဲ့အတူရွာထဲမှာပိတ်မိနေတဲ့ရွာသား300ကျော်ကိုလည်းကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ PCG နဲ့ကချင်နှချင်းခရိုင်အဖွဲ့ချုပ် KBC အထွေထွေအတွင်းရင်မူတိုက်ခါတော်ရဒေါက်တာခါလမ်ဆမ်ဆွန်တို့ဥဆောင်ပြီးတွားရောက်ခေါ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။အခုလိုရွာထဲမှာနောက်ဆုံးကြံနေတဲ့ရွာသားတွေကိုခေါ်ယူနိုင်ဖို့အတွက် PCG အဖွဲ့ကကချင်ပြည်နယ်အစိုးရအဖွဲ့ကိုဩဂုတ်လ12ရက်နေ့ကအစတင်ခဲ့ပြီးနောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်မပခတိုင်းမှုရဲ့ခွင့်ပြုချက်နဲ့အခုလိုလွတ်မြောက်ခဲ့တာဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မိုးကောင်းမြို့နယ်နဲ့တနိုင်းကစုံကြီးရွာအတွင်းမှာဖြစ်ပွားခဲ့တဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်နမ်ဒီခရိယံအသင်းတော်တွေမှာစစ်ဘေးတိမ်းရှောင်နေရတဲ့ဒေသခံတထောင်ကျော်နေရပြန်နိုင်ရေးအတွက်ကချင်ပြည်နယ်အစိုးရအဖွဲ့ကနေဘူဒူးနေမှာလာရောက်တွေ့ဆုံခဲ့ပါတယ်။ဒီအခြေအနေကိုအမီယန်နေစူးစီးထားပြီးတော့ဆိုင်းမွင်းကနေအခုလိုတင်ဆက်ထားပါတယ်
။ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ဝင်တွေတပ်မတော်အရာရှိတွေကနေဒုက္ခတဲ့စခန်းတွေကိုလာရောက်ကြည့်ရှုခဲ့တယ်လို့နမ်ဒီကက်တရစ်အတင်းတော်တာဝန်ခံဆရာအိုင်းဆက်ကပြောပါတယ်။
ဒီကပြောရတာတော့ဒီဟာကိုပြန်လာနိုင်ဖို့အတွက်အလုံးပိုင်းကိုပူပန်ပြီးမှညီနိုင်ပြီးတော့မှညီနိုင်ရှာမယ်ပေါ့အဲ့လိုပြောသွားပါတယ
်တပည့်မိုးကောင်းစကားခမှုပုံမှုကြီးကြော်ခိုင်ထွန်းကလည်းဒုက္ခတွေတွေအိမ်ပြန်နိုင်ရဲ့အတွက်တိုက်တွန်းပြောဆိုခဲ့တယ်လို့ဆရာအိုင်းဆက်ကပြောပါတယ
်ဒီစစ်ကြောင်းတွေလုံးဝမရှိတော့ကြောင်းအမှတ်ခံပါတယ်သူ့ရဲ့ဥအိမ်ကျင်းသားတိစားဆက်ပြူထားတဲ့အလုံးဆုံးဆုံးဖို့မဖြစ်ဘူးအဲ့တော့အလုံးကြံကြကြတာပြန်ပြီးမှနေထိုင်ကြတာအဲ့ဒါတစ်ချက်ပြောပြီးတော့မှဒါပေမဲ့လို့အဲ့မှာ PIN နဲ့ရုံးတော့ပြီးမနေရဘူးပေါ့ရွာထဲမှာ
ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကကစုံကျေးရွာတွင်းကိုတပ်တော်ဖွဲ့ကနေဝင်ရောက်လာပြီးပစ်ခတ်မှုဖြစ်ပွားခဲ့လို့အခုလိုရွာသားတွေနေရက်ကနေတိမ်းရှောင်လာရတာလို့ဆရာအိုက်ဆက်ကဆက်ပြောပါတယ်
ဒီပြည်နယ်မှာတော့မြို့နယ်ကြီးရဲ့အစိုးရတပ်မတော်တွေရွာဆဲကိုဝန်လာတာပေါ့နေတော့ရေပေါ်တွေကိုတွေ့တော့ရွာသားတွေကဆွတ်ပြေးကြတယ်ရှိမှာပေါ့ဆွတ်ပြေးတော့မပြေးနဲ့ဆိုပြီးမှဟိုအရပြေးတော့စနစ်နဲ့ပြေးလိုက်တယ်အဲ့လိုမျိုးပေါ့နေရွာသားတွေကဆွတ်ပြေးလာ
ပြစ်ခတ်တိုက်ခိုက်မှုအတွင်းတပ်မတော်ဘက်ကဖမ်းဆီးထိန်းသိမ်းထားတဲ့ရွာသား10ဦးကိုလည်းကချင်ချင်းချမ်းရဲ့ကျိုးဆောင်တွေပါတာရဲ့တင်းဖွဲ့ခေါင်းဆောင်တွေကနေဒေတာခမြန်မာတပ်မတော်စကားခမှုတွေနဲ့ညှိနှိုင်းပြီးပြီးခဲ့တဲ့တနင်္ဂနွေနေ့မှာပြန်လည်လွတ်မြောက်ပေးလိုက်ပါတယ်ဒေတာခံတွေလုံခြုံပေးကင်းစွာနေထိုင်နိုင်ဖို့ဟာတပ်မတော်ဘောထားပေါ်မူတည်နေတယ်လို့ကချင်ချင်းချမ်းရဲ့ကျိုးတော်ဆောင်အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ
်ကချင်ပြည်နယ်တစ်ခုနဲ့အစိုးရအဖွဲ့တစ်ခုနဲ့ပဲမပြူတင်နေတယ်တပ်တော်အစိုးရဘက်ကအဓိကပဲသူရဲ့ခွင့်ပြုချက်တွေရမှတ်တာလေသွားလို့လာလို့လုံလုံကင်လို့ရတဲ့အနေထားမှာရှိရယ်ဘာဖြစ်ဖြစ်တော့အဆင်အနေကြတော့မှလည်းငါတို့အစိုးရနဲ့ဒီပြည်မှာလည်းပဲအဲဒီပြည်နယ်အစိုးရတွေကိုလူပိုင်ခွင့်ပြေဝဒီမှာလည်းတော့ဒီလိုပဲနေ
တယ်ဒေတာခံတပ်ဖွဲ့တွေအနေနဲ့စစ်ပေးဆောင်ဒုက္ခတွေတွေနေရရင်အမြန်ပြန်နိုင်ရေးဝိုင်းဝန်းညှိနှိုင်းအဖြစ်ရှာတော့မှဖြစ်တယ်လို့အစိုးရဒေတာအတွင် KIA တပ်ဖွဲ့ဝင်တွေရှိနေရင်နေမီရှင်းလင်းရေးဆက်လက်လှုပ်ဆောင်ရအောင်မှဖြစ်လို့ပါရာရေးအဖွဲ့အသီးသီးကောင်းဆောင်တွေအနေနဲ့ကူညီကြဖို့လိုတယ်လို့တိုင်မူးကိုစားပုံမှုကြီးကျော်ခိုင်ထွန်းကပြောပါတယ်ကချင်လူလတ်ရဲ့အဖွဲ့အနေနဲ့စစ်ပေးဆောင်တွေကိုနေရရင်ပြန်ဖို့တွန်းအားပေးပေမဲ့တစ်ဖက်မှာတပ်မတော်ကနေ KIO ကချင်လူလတ်ရဲ့အဖွဲ့အပေါ်ထိုးစစ်ဆင်တဲ့အနေထားကြောင့်ဒေသအတွင်းလုံခြုံရေးအတွက်စိုးရိမ်နေရဆဲလည်းဖြစ်နေပါတယ
်ဆက်ပြီးတော့ဒီနေ့မှကြာရောက်တဲ့မွန်တော်လိုင်းရင်းနေ့မှာစစ်ရေးပြတာတွေတနက်ဖောက်အလေးပြုတာတွေမလုပ်ဖို့တပ်မတော်ဘက်ကနေမွန်ပြည်သက်ပါတီကိုတားမြစ်မှုတွေရှိခဲ့ပါတယ်စစ်ရေးပြခန္ဓာကိုနှစ်ဆင်ကျင်းပနေပေမဲ့ဒီနေ့မှတားမြစ်လာတာဟာNCA လက်မှတ်မရေးထိုးနိုင်သေးတဲ့မွန်ပြည်သက်ပါတီအပေါ်ဖိအားပေးတဲ့လှုပ်ရွတ်လို့လည်းအမြင်ရှိနေကြပါတယ်။မြင်းစနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ
်။မွန်တော်လန်ရဲ့နေ့အပြီးမှာအရှိတောင်တိုင်းစစ်ဌာနချုပ်ကနေမွန်ပြည်သက်ပါတီကိုခေါ်ယူမေးမြန်းမှုတွေရှိခဲ့တယ်လို့မွန်ပြည်သက်ပါတီပြည်တွင်းဆက်ဆံရေးတာဝန်ခံနိုင်ဝင်းလှကအခုလိုပြောပါတယ
်။သူကမေးတယ်ဒီဘာယူချန်နယ်လေပေါ့လေကျွန်တော်ပြောရတာဒီအမျိုးသားရေးသေးတာပေါ်ထောက်ကိုကျွန်တော်တို့ကအဲ့ဒီရေချပဲနောက်တစ်ချက်ကဒီကျွန်တော်တို့မျိုးသားရေလှုပ်ရှားမှုမှာကြိုးပမ်းနေတဲ့ကောင်းဆောင်တယ်သူတို့မရှိတော့သူတို့ရဲ့ဒီကုန်ကြီးစုကိုအောင်းမိပြီးတော့ကျွန်တော်တို့ခရီးမှပြုနေနေတဲ့ဒီအထိတ်မှနေပေါ့လေနော်အဲ့ဒါဒီနေဒီဘောလေးရောက်တယ်ဒီကောင်းဆောင်ကြီးနေဒီဘောလေးရောက်တော့ကျွန်တော်တို့အဲ့ဒါကိုကြည့်မှာပေါ့
မွန်ပြည်တစ်ပါတီအနေနဲ့ဘ ਹੁ အစီပြုလုပ်တဲ့အခမ်းအနားတွေမှာဆေးရပြစီစဉ်တွေနဲ့ပြုလုပ်လို့ရှိပေမဲ့ဒီနှစ်မှသာတမြင့်ခံရတယ်လို့လည်းမွန်ပြည်တစ်ပါတီကပြောပါတယ်မွန်ပြည်တစ်ပါတီအပေါ်အခုလိုတမ်းမြစ်တာဟာ NCA လက်မှတ်မထိုးခြင်းပေါ်ဖိအားပေးမှုတစ်ခုဖြစ်နိုင်တယ်လို့မွန်နိုင်ငံရဲ့စောက်ကြီးလက်လာသူမင်းမင်းຫນွယ်ကအခုလိုပြောပါတယ
်တက္ကະခုနောက်ပိုင်းမှာဒီမွန်ပြည်တစ်ပါတီက MCA ထိုးဖို့အခြေအနေကတုတ်ဆိုင်ပုံစံမျိုးဖြစ်နေတဲ့ခါကျတော့တို့ကဒါကိုဖိအားပေးတဲ့တဘောမျိုးလို့ပဲမြင်တယ်
အကျဉ်း80မြောက်မွန်မျိုးသားနေတောင်းကလည်းမွန်ပြည်တစ်ပါတီဘူအစီကျင်းပသွားတဲ့အခမ်းအနားမှာစည်ရပြစီစဉ်တွေမပြုတ်လောက်ဖို့မွန်ပြည်နယ်ဆိုးရဖွဲ့လုံချုံရင်းနဲ့နိုင်ဆက်ရင်ရဝန်ကြီးကနေတားမြစ်မှုတွေလည်းလောက်ခဲ့ပါဗျ။မွန်ပြည်တစ်ပါတီကနေကျင်းပပြုတ်လောက်တဲ့အခမ်းအနားတွေကိုအကြံပြပြီးတော့မွန်ပြည်တစ်ပါတီလှောက်ရှားရာနယ်မြေဒေသတွေမှာမြန်မာတမတော်ကနေစစ်အင်အားတိုးမြှင့်ထားပါဗျ။လက်ရှိမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစာချုပ် NCA ရေးထိုးနိုင်ဖို့အတွက် UNFC အဖွဲ့နဲ့အတူနိုင်ငံတော်ဆွေးရနဲ့ဆွေးနွေးညှိနှိုင်းနေဆက်ချင်နေမှာရှိနေပါတယ
်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်နယ်မောင်တိုးခရိုင်အတွင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတန်ဃာတော်တွေအပါအဝင်ပြည်သူတွေစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုပွဲကိုဒီလ23ရက်နေ့မှာကျင်းပခဲ့ပါတယ်။ NCA အဖြစ်ရလက်မှတ်ရေးထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအာဇာနည်နေ့အခမ်းအနားကိုမြမတပ်မတော်ကနေတားဆီးခဲ့ပါတယ်ရှင
်။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့ဘက်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
ထိုင်းနေဆက်ဒေတာကနေပြီးတော့တိုင်းရင်သားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်